မြန်မာနိုင်ငံနယ်စပ်ရွှေတရီကန်ဒေသကမဲကောင်မြေအတွင်းမှာအမည်မသိလက်နက်ကင်တွေရဲ့ပစ်ခတ်မှုကြောင့်တရုတ်သင်္ဘောသားအနည်းဆုံး10ယောက်သေဆုံးခဲ့ပါတယ်။သေဆုံးသူတွေဟာတရုတ်ကုန်တွင်သင်္ဘောနှစ်စီးပေါ်မှာလိုက်ပါသူတွေဖြစ်ပြီးသူတို့ရဲ့ရုပ်အလောင်းတွေကိုထိုင်းနိုင်ငံချင်းစံမြို့အနီးကမဲကောင်မြေအတွင်းမှာတွေ့ရတာပါ။ဒီတပ်ဖြတ်မှုကိုမြန်မာပြည်မှာအခြေပြုပြီးလှုပ်ရှားနေတဲ့မူရည်စေးမှောက်ခိုးဖွဲ့ကလှုပ်ဆောင်တာလို့ဖြစ်နိုင်ကြောင်းတွက်ဆပေမဲ့လက်တလုံးမှာတော့စုံစမ်းနေဆဲဖြစ်ပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင်သတင်းတော်ကုံမိုးစော်ကဆက်ပြီးတင်ပြမှာပါရှင်။
ဟုတ်ကဲ့မြန်မာထိုင်းနဲ့လော၃နိုင်ငံနယ်နိမိတ်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေသကမဲခေါင်မြစ်အတွင်းမှာတရုတ်ကုန်တွင်တင်ပေါ်နှစင်ပြန်ပေးဆွဲခံခဲ့ရာကလိုက်ပါသွားသူတွေတပ်ဖြတ်ခံခဲ့ရတဲ့အကြောင်းအာဏာပိုင်တွေကအခုနောက်ဆုံးအတည်ပြုလိုက်တာဖြစ်ပါတယ်တင်ပေါ်ကိုပြီးခဲ့တဲ့တစ်ပတ်ဗိုလ်ဒူးနေကတိုက်ခိုက်ခဲ့တာဖြစ်ပြီးအခုနောက်ဆုံးသေဆုံးသူတွေရဲ့ရုပ်အလောင်းကိုမြစ်အတွင်းမှာပြန်တွေ့ခဲ့တာပါတိုက်ခိုက်မှုကြောင့်သေဆုံးသူအရေအတွက်ဟာအနည်းဆုံး10ယောက်ကျော်ရှိတယ်လို့ဒေသကမြန်မာအာဏာပိုင်တွေနဲ့နှိစက်သူတယောက်ကပြောပါတယ်
အာနိုင်ငံကြီးရဖြစ်တာတဲ့တရုတ်ပြည်မော်တဲ့တရုတ်ပြည်မော်အရောင်းတွေကသလောင်းကသမော်ရမှာကိုလောင်းကကြီးတယ်မဟုတ်ဘူးသလောင်းပြောင်းနေတယ်တဲ့အပြာကိုလေးတည်သမော်ရမှာ
ဒီနေ့ထုတ်ပြန်တဲ့တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနရဲ့အင်တာနက်စာမျက်နှာမှာတော့တရုတ်ကုန်တင်တင်ပေါ်နှစ်ဆင်းမှာလိုက်ပါလာတဲ့တရုတ်တင်ပေါ်သား73ယောက်တပ်ဖြတ်ခံခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုကြောင်းဖော်ပြပါတယ်လက်ထိတ်နောက်ပြန်ခတ်ခံထားရတဲ့တရုတ်အမျိုးသား3ဦးရဲ့အလောင်းကိုထိုင်းနိုင်ငံမြောက်ပိုင်းချင်းစံခေအိုင်မဲခေါင်မြစ်အတွင်းမှာတောက်ကြနေကတွေးခဲ့ပြီးနောက်၉လောင်းကိုတော့စနေနေ့မှာတွေးရတယ်ဒီ၉ယောက်ဟာအများစုကလက်ထိတ်ခတ်ခံထားရသလိုမျက်လုံးတွေကိုလည်းတိတ်နဲ့ပိတ်ထားကြောင်းဖော်ပြပါတယ်နောက်ဆုံးတစ်ယောက်ကိုတော့တနင်္လာနေ့မနေ့စောပိုင်းကတွေ့တာဖြစ်ပါတယ်ထိုင်းအာဏာပိုင်တွေကဒီတပ်ဖြတ်မှုဟာမဲခေါင်မြစ်အတွင်းတင်မောရီစီကနေစစ်ကြေးကောက်နေတဲ့မြန်မာနိုင်ငံကနော်ခမ်းဦးဆောင်တဲ့မူရစ်စေးမှောင်ခိုးအဖွဲ့လက်ချက်ဖြစ်တယ်လို့တန်တရားရှိကြောင်းပြောပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဒီတရုတ်တင်မောနှစင်းကိုချင်းဆန့်ခေရရင်အတွင်းထိုင်းစစ်တပ်ကတားမိရမှာတင်မောဘော်ပါလာသူတွေကတနက်နဲ့ပြန်လည်ပြစ်ခတ်ခဲ့တာကြောင့်မိနစ်30ကြာတိုက်ပွဲဖြစ်ခဲ့ပါတယ်။နောက်ဒီတင်မောနှစင်းဘော်ကစိတ်ကြွစေကိုသိန်းသိန်းစီရခဲ့တယ်လို့ဆိုပါတယ်။ဒါဟာမူရစေးမှောက်ကိုအဖွဲ့ကတင်မောသားတွေကိုတတ်ပြီးမူရစေးတဲဆောင်လာတာဖြစ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကသုံးသပ်ထားပါတယ်။ရှမ်းပြည်နယ်အတွင်းကသတင်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ပြည်ပအခြေစိုက်ရှမ်းတန်တော်စင်သတင်းဌာနရဲ့အယ်ဒီတာဦးခွန်ဆိုင်ကတော့အခုတိုက်ခိုက်မှုဟာဒီအဖွဲ့ရဲ့လက်ချက်ဖြစ်မယ်လို့ယုံကြည်စရာအကြောင်းတွေရှိနေတယ်လို့ပြောပါတယ်
။ကျွန်တော်တို့ရှိတဲ့သတင်းတွေအားလုံးကိုကြည့်ရမယ်ဆိုလို့ရှိရင်ဒီဥသာဒီစိုင်းတော်ခမ်းရဲ့ဒီလက်ရပဲလို့ပြောရင်ကလည်းဒီတင်ပေးအဖွဲ့ကမှလက်ညှိုးထိုးလို့မရဘူးပေါ့အခုလောတယ်ကနော်တို့တော့လည်းပဲအရင်ကတော့သူကတိုင်းတော်ခါမှာပါလေဆိုတော့ဖြတ်သွားဖြတ်လာလုပ်နေတဲ့ဒီလေးလေးနော်ကုံတင်လေးတွေကသူ့စီမှာအခွင့်ဆက်ရတာပေါ့ဗျာနော်အဲဒီလိုမျိုးပေးပြီဆိုရှင်လဲသူကအခွင့်ပေးတယ်သူကဒီလိုမျိုးပေးလို့ရှင်သူကတိုက်တယ်အဲဒါမှမဟုတ်ဒီတစ်ခေါက်ကျတော့ဒီလေးတွေကပြီးဝင်ရပါလေတော့ဘာလို့ဒီလိုလုပ်တာလဲနော်အဲဒီမိကုန်းရှိပါလေ
လောလောဆယ်မှာတော့ထိုင်းရဲတပ်ဖွဲ့ကဒီမှုကိုစုံစမ်းစစ်ဆေးပြီးတိုက်ခိုက်သူတွေကိုအပူတပြေးရှာဖွေနေပါတယ်မြန်မာအာဏာပိုင်တွေဘက်ကတော့ဒီအမှုနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တရုတ်အစိုးရကတော့တက်ဆိုင်ရာအာဏာပိုင်တွေကိုတရားခဏ်ကိုအမြန်ဆုံးရှာဖွေဖမ်းဆီးပေးဖို့နဲ့မဲခေါင်မြစ်ကြောင်းလုံခြုံရေးကိုဆောင်ရွက်ပေးဖို့အတွက်တိုက်တွန်းထားပါတယ်။2010ခုနှစ်ဖေဖော်ဝါရီလအတွင်းကလည်းလောနဲ့မြန်မာနယ်စပ်မဲခေါင်မြစ်အတွင်းမှာကင်းလဲ့နေတဲ့မြန်မာရဲတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခံခဲ့ရတာကြောင့်ရဲအုပ်တယောက်အပါအဝင်15ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာလည်းမြန်မာအာဏာပိုင်တွေကနော်ခမ်းအဖွဲ့ကိုတန်တရားရှိခဲ့ပေမဲ့ဖမ်းဆီးနိုင်တာတော့မရှိခဲ့ပါဘူး